အမေရိကန်ပြည်ထောင်စုဝင်ကွန်ဆင်ပြည်နယ်ကနိုရှာမြို့မှာလူမဲတဦးကိုရဲတို့ပစ်ခတ်ခဲ့တာကြောင့်တင်းနှင်းတွေနဲ့နောက်မိုင်းမှာဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဗီဒီယိုပုံရိပ်တွေထဲမှာတော့ကားတစ်စင်းရှစ်ဖျက်လျှောက်သွားတဲ့လူမဲတဦးနောက်ကိုတနက်ကင်ထားကြတဲ့ရဲအရာရှိ3ဦးကတ်လိုက်သွားတာကိုတွေ့ရပါတယ်။အဲ့ဒီလူမဲအမျိုးသားကားတကားကိုဖွင့်ပြီးဝင်တဲ့အချိန်မှာရဲအရာရှိတယောက်ကသူ့အင်ကြီးကိုနောက်ကဆွဲပြီးတော့တနက်နဲ့ပစ်ခတ်ခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတနက်တန်ခုနှစ်ချက်ကြားပေမဲ့ရဲအရာရှိဘယ်နှစ်ယောက်ကပစ်ခတ်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ပစ်ခတ်ခဲ့ရတာလဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။ကနိုရှာရဲဌာနထုတ်ပြန်ချက်မှာတော့ပစ်ခတ်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုပြောမထားဘဲဒဏ်ရာပြင်းထန်တဲ့အတွက်အဲ့ဒီလူကိုဆေးရုံတင်လိုက်ရတယ်လို့သာဖော်ပြထားတာပါ။တနပစ်ခတ်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုပြည်နယ်တရားရေးဌာနကစုံစမ်းစစ်ဆေးမယ်လို့လည်းဖော်ပြထားပါတယ်။ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေပေါ်ပေါက်လာတာကြောင့်ကနိုရှာမြို့မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတာပါ။ကနိုရှာကောင်တီအစိုးရရုံးနေရှိရာကိုချီတက်လာကြတဲ့ဆန္ဒပြသူတွေကိုရဲတို့ကပလတ်စတစ်ဒိုင်းတွေလက်ကင်တို့တွေတုံးပြီးတော့တားဆီးခဲ့ကြတာပါ။ရဲအရာရှိတို့ရဲ့မစင်မချင်းပြစ်ခတ်မှုနဲ့အမေရိကန်လူမဲတွေကြုံနေရတာကြောင့်တရားဥပဒေစိုးမိုးရေးဌာနပြုပြင်ပြောင်းလဲပေးဖို့နဲ့လူမျိုးရေးခွဲခြားမှုကိုတာဝန်ရှိသူတွေကင်တွယ်ဆောင်ရွက်ဖို့တောင်းဆိုဆန္ဒပြပွဲတွေနိုင်ငံတော်ပေါ်ပေါက်လာစေတဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။